တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့စစ်တပ်တို့ကြားတိုက်ပွဲတွေကြောင့်ရဲသားပြည်သူတွေထိခိုက်ဒဏ်ရာရသေဆုံးမှုတွေဖြစ်နေတဲ့အပေါ်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်းဆန်းစုကြည်နဲ့ဦးထင်ကျော်ဦးဆောင်နဲ့ပြည်အောင်စုအစိုးရအနေနဲ့နင်နာသူတွေအတွက်အမှန်တရားဖော်ထုတ်ပေးပါတိုက်ပွဲတွေအမြင့်ဆုံးရန်တက်ရင်ကြိုးပမ်းပေးပါလို့တိုင်းသားအရေးလှုပ်ရှားသူတွေကတောင်းဆိုလိုက်ပါတယ်ပြည်ကရက်ကရှမ်းပြည်နယ်အရှေ့မြောက်ဒေသနန်းစံကကြေးရတခုပေါ်ကိုလက်နက်ကြီးကြီးကြလို့ကလင်းငယ်တို့အပောင်ဝင်ရဲသားတို့ပွဲချင်းပြီးတိုက်ဆုံခဲ့ရပြီးတော့ရဲသား၈ဦးတရားအပြင်းထန်ရပြီးအခုချိန်ထိလဲလာရှိုးစေးုံမှာစေကူတမှုခံယူနေတဲ့အခြေအနေဖြစ်ပါတယ်အသေးစိတ်ကိုဆက်တင်ဆွေးနွေးထားတဲ့မဆုမွန်ကတင်ပြပေးပါမယ်
ဟုတ်ပါတယ်တနင်္ဂနွေလုံးတိုင်းတာနဲ့အပြစ်ရဲ့လက်မှတ်မထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရစစ်တပ်တို့ကြားတိုင်းရင်းဒေသတွေမှာတိုက်ပွဲတွေကပြင်းထန်ပြီးတော့စီရေးတင်းမာနေတဲ့အခြေအနေဖြစ်ပါတယ်ဒီလိုအနေအထားပေါ်မှာလက်ရှိနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့သမ္မတဦးထင်ကျော်ဦးဆောင်တဲ့ပြည်ထောင်စုအစိုးရအနေနဲ့ဒေသခံတိုင်းရင်းသားပြည်သူတွေရဲ့အသက်အိုးအိမ်စီးစိမ်လုံခြုံရေးနဲ့ဒေသတွင်းတည်ငြိမ်မှုရှိအောင်အလေးထားဆောင်ရွက်ပေးဖို့တိုင်းရင်းသားအရေးလှုပ်ရှားသူတွေကတောင်းဆိုလိုက်ကြပါတယ်ပြီးခဲ့တဲ့ January 12ရက်နေ့ကနေ January 14ရက်နေ့ကာလအတွင်းမြမတက်မတော်နဲ့ TLL တအောင်းလွတ်မြောက်ရေးတပ်တို့ကြားတိုက်ပွဲတွေဖြစ်ခဲ့တာကြောင့်နမ်ဆန်မျိုးအနီဟိုချောင်းကျေးရွာပေါ်လက်နက်ကြီးကြီးကြလို့အောက်မကကျောင်းစုံကြီးပွဲတော်အတွက်အကတိုက်နေကြတဲ့ကျောင်းသားတွေကအသက်9နှစ်အရွယ်ကလေးငယ်တဦးနဲ့အတူအရသားတဦးသေဆုံးခဲ့ပါတယ်။နမ်ဆန်နဲ့လာရှိုးစေယုံတွေမှာတော့အရသား10ဦးစေကူတာမှုခံယူနေတဲ့အနေအထားဖြစ်ပါတယ်သူတို့ရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတော့တွားရောက်ကူညီပေးနေတဲ့တအောင်းမျိုးသမီးအဖွဲ့ကမှတ်တမ်းနဲ့သူတေသနာဌာနမှလွေးပိုးချိန်ကအခုလိုပြောပြပါတယ
်ဟိုချောင်းရွာဆိုတဲ့ရွာပေါ့နော်သေဆုံးသွားတဲ့လူကဒီဟိုချောင်းရွာကကလေးငယ်ဦးရဲ့ဆက်ဆရာတဦးပေါ့နော်ဆုံးသွားတာဇာမဲ့လူတွေကအခုလာချူစေးရုံမှာရှိဦးထိခိုက်ဒဏ်ရာရတယ်ရောက်တိုင်းကိုစိုးရင်ရတာပေါ့ခွိုက်စေးရမှာကျမတို့အခွိုက်စေးနေနဲ့တွားပြီးတော့အဲသူတို့စေဖိုးဝါခါသနန်တလောက်သွားကူညီတဲ့ချင်းမှာသူတို့ကိုမင်းများကြည့်ရတလောက်ကြတော့အခုချင်းတိစစ်တပ်ဖက်ကနေဘာမှပံ့ပိုးကူညီမှုဆိုတာကမရှိဘူးပေါ့လာရောက်ပြီးတော့သိဆုံးတာမရှိသေးဘူးလို့ပြောရတ
ယ်အဲ့တော့အခုကအဲ့ဒီနမ်ဆန်ဘက်မှာကလေလုံခြုံရေးအခြေအနေအနေထားဘလို့ရှိပါလဲရှင်နောက်ဒီတိုက်ပွဲတွေကရောဆက်ပြီးဖြစ်နေတော့မလား
နေ့ညထီကတော့အဲ့ဒီလက်နက်ကြီးတွေကိုပြစ်နေရတော့ရှိနေတယ်ပေါ့ရှိနေတော့မယ်ပေါ့နော်မနေ့ညထီပေါ့နမ်ဆန်ဘက်ကတိကတ်အဘရူနဲ့တိုက်ခိုက်လဲဆိုဒီစာငမျိုးသားလူမျိုးရေးတမတော်နဲ့အဲ့ဒီအစိုးရတမတော်ပေါ့နော်တိကတ်တိုက်ခိုက်နေတာဖြစ်တယ်
နင်နာသူမိသားစုဝင်တွေအတွက်မြန်မာတပ်မတော်အနေနဲ့ရောအစိုးရအနေနဲ့တာဝန်ယူတာဝန်ခံပေးဖို့တိုင်းရင်းဒေသကစစ်ပွဲတွေအမြန်ဆုံးရပ်ပေးဖို့တအောင်းကျောင်းသားလူငယ်တွေနဲ့တအောင်းမျိုးသမီးတွေကလည်းတောင်းဆိုပါတယ်။ကြေညာချက်ထုတ်ပြန်ခဲ့တာနဲ့ပတ်သက်ပြီးလွေးပိုးငင်ကလည်းအခုလိုဆက်ပြောပါတယ်
။ခုကရက်ဖက်အစိုးရကတက်လာတယ်ဆိုလဲအခုချိန်ထိကဒီတိုင်းသားဒေသမှာဖြစ်ပျက်တဲ့ဒီတိုက်ပွဲပဏိပခါတွေပြီးတိုင်းသားတွေကဒီလို IDP တွေဖြစ်လာတယ်။တိုင်းသားတွေဒီလိုမျိုးလူခွေးချိုးဖောက်မှုခံရတာတွေကိုဒီလက်ရှိ NLD ဦးဆောင်တဲ့ဒီအစိုးရကအခုချိန်ထိကဘာမှကိုလှုပ်ဆောင်ပေးတာတွေကိုမရှိသေးဘူးပေါ့နော်။အဲ့ဒါကြောင့်မို့ဒေါအောင်ဆန်းစုကြည်တို့ဒီသမ္မတဦးထင်းကျော်တို့တိုင်းသားဒေသမှာဖြစ်ပျက်တဲ့ဒီလိုမျိုးလူခွေးချိုးဖောက်မှုအကောင်လုံးကိုအဲဒီဆောင်ဆန်းစစ်ဆေးပြီးတော့ဖော်ထုတ်ဖို့လိုအပ်တယ်လို့ကျွန်တော်တို့ကတောင်းဆိုချင်တာ
။လက်ရှိတိုက်ပွဲတွေဖြစ်နေစေကချင်ပြည်နယ်ရှမ်းပြည်နယ်စရဲ့တိုင်းရင်းဒေသတွေမှာအခုလိုအရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်မှုတွေဖြစ်နေတာအသက်ဆုံးရှုံးမှုတွေနဲ့ထိခိုက်ဒဏ်ရာရနေတာတွေအပေါ်နိုင်ငံသားတွေရဲ့လုံခြုံရေးအတွက်အဓိကတာဝန်အရှိဆုံးဖြစ်တဲ့အစိုးရအနေနဲ့လစ်လျူရှုမှတ်ထားသင့်ဘူးလို့လည်းကချင်မျိုးသမီးငိမ့်ညာရေးကိုရက်ကလူခွေးလှူရှာသူမမေစပယ်ဖြူကအခုလိုပြောပါတယ
်။ရက်သားအစ်မဲ့ပြည်သူတွေတိုက်ဆုံးရတာလက်နက်ကြီးဖြင့်မှန်ပြီးတော့ထိခိုက်ဒဏ်ရာရတာတွေနဲ့ပတ်သက်ပြီးသတင်းထုတ်ပြန်တာကဝါနဲ့ကြီးကွဲကြောင်းဖြစ်ဖြစ်ပေါ့။သွားပြီးကြည့်ရှုတာရောကူဖောက်ပံ့ပြီးရောအပြေတကားပြောတာတွေရောလုံးဝမကြည့်ရတဲ့အခါမှာငကိုတွေကမှကျွန်တော်တို့ဒီအမေကြီးဖြစ်စင်မှာရက်သားပြည်သူတွေရဲ့ယုံကြည်မှုကနေရတဲ့အချိန်မှာပေါ့လေ။အားကိုးလို့မဲပေးကြီးချက်ထားတဲ့ဒီမိုကရေစီရက်သားအစိုးရကလည်းဒီအင်းမဲ့တိုင်းရင်းသားပြည်သူတွေထိခိုက်ဒဏ်ရာဆုံးရှုံးရတာတွေဒီနဲ့ပတ်သက်ပြီးရောနှုတ်ဆက်ကြီးရဲ့ဘာမှအရေးယူဆောင်ရပြည်တယ်မရှိဘူးဆိုတဲ့အားတွေပေါ့မှာပေါ်ပြီးတော့ပေါ့နော်ဒီလုံချီမှုတိောက်ဖို့အတွက်ခက်ခဲတာပြီးတော့လက်ရှိနေကြတဲ့ဖြစ်စဉ်ပေါ်မှာလည်းမေးမထုတ်ပြရပြီးဖြစ်လာတာပေါ့
အခုဆိုရင်တော့မြန်မာပြည်တွင်းကစစ်ဘေးကြောင့်အရက်သားတွေထိခိုက်ရတာလူခွေချိုးဖောက်မှုတွေခံနေရတာတွေရှိနေတဲ့အပေါ်မြန်မာပြည်ကလူခွေအခြေအနေကိုကုလသမဂ္ဂရဲ့လူခွေအထုကိုယ်စားလှယ်မစ်ရဟီလီဘက်ကလည်းကိုယ်တိုင်လာရောက်စုံစမ်းနေခြင်းဖြစ်လို့တိုင်းရင်းသားအရေးလှုပ်ရှားသူတွေဘက်ကလက်ရှိအနေအထားတွေနဲ့ပတ်သက်ပြီးတွေ့ဆုံတင်ပြဖို့စီစဉ်နေတယ်လို့လည်းသိရပါပါတယ်ရှင်